ကိုဗစ်ရောဂါဆက်အဖြစ်များနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးကကာကွယ်ဆေးမြန်မာနိုင်ငံကိုအမြန်ဆုံးရောက်အောင်အစွမ်းကုန်ကြိုးစားနေပေမဲ့အချိန်တိုအတွင်းလုံလောက်တဲ့ခုခံနိုင်မှုရဖို့ခက်နိုင်တာမို့ကာကွယ်ရေးတွေဆက်လုပ်ကြဖို့သတိပေးလိုက်ပါတယ်။ဝန်ကြီးဒေါက်တာမြင့်သွေးအနေနဲ့ဒီ COVID-19 ကာကွယ်ဆေးလုပ်ငန်းပေါင်းစပ်ညှိနှိုင်းစီမံခန့်ခွဲမှုကော်မတီစည်းဝေးမှာအခုလိုပြောလိုက်တာဖြစ်ပြီးအကြောင်းကကာကွယ်ဆေးလွှမ်းခြုံမှုဟာရမယ့်ဆေးပမာဏပေါ်မူတည်နေတာမို့ Heart Community ခေါ်လုံလောက်တဲ့ခုခံကာကွယ်နိုင်မှုအားရဖို့ခက်နိုင်လို့ပါလို့ရှင်းပြပါတယ်။မနေ့ကနေပြည်တော်ကနေအင်တာနက်ဗီဒီယိုကတဆင့်လုပ်တဲ့ဒီစည်းဝေးမှာဒေါက်တာမြင့်ထွေးကပဲဒီကာကွယ်ဆေးအမြန်ဆုံးရနိုင်ဖို့မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက်လှူဒါန်းမဲ့ကမ္ဘာကာကွယ်ဆေးပူးပေါင်းအဖွဲ့ Gavi နဲ့ရောနောက်ထပ်ဖြည့်ဝယ်ဖို့ကာကွယ်ဆေးထုတ် American ပြည်ထောင်တရုတ်နဲ့အိန္ဒိယတို့ကမြန်မာနိုင်ငံအသံအမှတ်ကြီးတွေနဲ့ပါဖုန်းနဲ့ဓာတ်ရိုက်ပြောဆိုဆွေးနွေးနေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါက်တာမြင့်ထွေးကဒီနောက်ထပ်ဖြည့်ဝယ်ဖို့လိုတဲ့ငွေအတွက်လည်းအစိုးရဘဏ္ဍာကရမှာအပြင်ငွေချေးကူညီမဲ့ကမ္ဘာဘဏ္ဍာနဲ့လည်းအသေးစိတ်ဆွေးနွေးခဲ့ပြီးချိတ်ဆက်လှုပ်ဆောင်နေတာမို့အချိန်နဲ့တပြေးညီဒီကာကွယ်ဆေးတွေရောက်လာတော့မှာပါလို့ကတိပြုခဲ့ပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံမှာမနစ်ကပိုးတွေ့သူသစ်1529ဦးနဲ့သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ98,049ဦးနဲ့သေဆုံးသူပေါင်း2082ဦးရှိလာပြီလို့ဒီဝန်ကြီးဌာနည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ